IS စစ်သွေးကြအဖွဲ့ကိုတိုက်ခိုက်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသနိုင်ငံတွေကိုအခုအညီငွေအမေရိကန်ဒေါ်လာ15သန်းခွဲပေးမယ်လို့ဂျပန်ကပြောလိုက်ပါတယ်။ဒီကူညီဟာနေဆက်ဒေသထိန်းချုပ်ရေးနဲ့စုံစမ်းစစ်ဆေးရေးဆွမ်းဆောင်ရေးတိုးတက်စေဖို့အပါအဝင်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်ဖြစ်တယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဖူမီယိုကီရှီရာကဒီကနေ့မှပြောပါတယ်။အခုအညီနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်တွေကိုကြားသာပေးနေကြရင်ဝါရှင်တန်ဒီစီမြို့တော်မှာကျင်းပမယ့်နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးညှိနှိုင်းကမ္ဘာဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးယာဆူဟီဒီကချပြမယ်လို့လည်းဂျပန်နိုင်ငံခြားရေးဌာနထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဆရာဂျပန်ရဲ့အခုအကူအညီဟာအရင်တုန်းကဝန်ကြီးကီရှီဒါပြောထားတာထက်နှစ်ဆပိုများပါတယ်။ဒါအပြင် IS အဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေကနေထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ဒေါ်လာသန်း200ထောက်ပံ့မယ်လို့လည်းဂျပန်နိုင်ငံကပြောထားပါတယ်။ဂျပန်နိုင်ငံသားတွေဖြစ်ကြတဲ့သတင်းတောက်တူးနဲ့သူတို့နဲ့အတူလိုက်ပါသွားသူတို့ကို IS အဖွဲ့ကဇန်နဝါရီလမှာခေါင်းဖြတ်တတ်လိုက်ပြီးတဲ့နောက် IS စစ်သွေးစာအဖွဲ့ကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအခိုင်အမာပြောထားပါတယ်ရှင်။